အမေရိကန်အထက်လွှတ်တော်ကအမေရိကန်ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံမဲ့50တမဲကန့်ကွက်မဲ့49မဲနဲ့စနေနေ့မနက်အစောပိုင်းကအတည်ပြုလိုက်ပြီးဖြစ်ပါတယ်။အထက်လွှတ်တော်ရဲ့ဒီဥပဒေကြမ်းနဲ့အောက်လွှတ်တော်ကအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေကြမ်းနှစ်ခုအနေနဲ့အခုခါမှာညှိနှိုင်းမှုတွေလောက်အောင်ဖြစ်ပါတယ်။အဲ့ဒီလွှတ်တော်နှစ်ရက်ကညှိနှိုင်းထားတဲ့ဥပဒေကြမ်းကိုလွှတ်တော်နှစ်ရက်လုံးအနေနဲ့အတည်ပြုရမှာဖြစ်ပြီးတော့အဲ့ဒီနောက်သမ္မတကလက်မှတ်ထိုးရမှာဖြစ်ပါတယ်။ဒီလိုအစိုးပြုထားတဲ့ဥပဒေအခွန်ဥပဒေကြမ်းကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုကောက်ခံနေတဲ့အခွန်တွေကိုအများအားရှော့ချပစ်လိုက်မှဖြစ်သလိုဝင်ငွေလာစာတွေအပေါ်မှာကောက်နေတဲ့အခွန်တွေကိုလည်းယာယီရှော့ချသွားမှဖြစ်ပါတယ်။ဒီလိုလှုပ်ဆောင်လိုက်ခြင်းအပြင်အမေရိကန်ပြည်ထောင်စုမှာလက်ရှိရှိနေတဲ့အမေရိကန်ဒေါ်လာ20ထရီလီယံကျွေးမီတွေလည်းထပ်ပြီးတော့တိုးလာမှဖြစ်ပါတယ်။ Republican တွေရဲ့ဒီအစီအစဉ်ကလာမယ့်ဆယ်စုနှစ်တစ်ခုအတွင်းဗဟိုဘဏ်တွေကနေအမေရိကန်ဒေါ်လာ1ထရီလီယံလောက်ကုန်ကျစေမှဖြစ်တယ်လို့အခွန်ကောက်ခံမှုနဲ့ပတ်သက်ပြီးပါတီနည်းရပူးတွဲပြီးတော့အင်္ဂါနေ့ကထုတ်ပြန်တဲ့အစီအစဉ်မှာပြောထားပါတယ်။ Republican တွေကတော့ဗဏ္ဍာရေးအခြေအနေကောင်းမွန်ဖို့အတွက်စီးပွားရေးအားကောင်းဖို့လိုအပ်ကြောင်းအခုလိုအခွန်တွေရှော့ချလိုက်တဲ့အတွက်စီးပွားရေးကြီးထွားလာစေမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။